ဝိတ္တကာဆနားဆင်ရမှာကဗစ်တိုးရီးယားအမှုကံတွင်နေတဲ့အစိုးရဥပဒေအရရှိတဲ့ဆောင်ရွက်ချက်တွေကိုကြည့်ရင်အမှုမှန်ပေါ်ပေါက်ရေးအတွက်တန်လျာများစွာဖြစ်ရကြောင်းအမှုဖြစ်စဉ်ကိုစောင့်ကြည့်နေတဲ့မြန်မာဥပဒေရေးရာကျွမ်းကျင်သူတို့ကပြောပါတယ်။ဒေါက်တာနီကနေပြည်တော်သတင်းစာရှင်းလင်းပွဲမှာတော့ဗစ်တိုးရီးယားအမှုကိုတရားခံအမှန်ဖော်ထုတ်နိုင်မှုမရှိဘူးဆိုရင်သက်ဆိုင်ရာတာဝန်ရှိသူတွေတာဝန်ခံရမှာဖြစ်တယ်ဆိုတဲ့တမားရဲ့ညွှန်ကြားချက်ကိုတမားရုံးပြောခွင့်ရဦးစောတီကပြောကြားပါပါတယ်။မန်အင်ဂျင်နိုင်ကရှင်းပြမှာပါ။
နေပြည်တော်ကမူလာရန်ကျောင်းတကြောင်မှာအသက်3နှစ်အရွယ်မူကြိုကျောင်းသူတဦးကျောင်းတွင်းအာဓမပြုကျင့်ခံရတဲ့အမှုကိုမမှန်ကန်ကန်စစ်ဆေးစီရင်နိုင်မှုမရှိရေးသက်ဆိုင်ရာတာဝန်ရှိသူတွေတာဝန်ခံရမှာဖြစ်ကြောင်းနိုင်ငံတော်သမရယုံပြောခွင့်ရဥစော်ထေကဩဂုတ်လ16ရက်နေ့နေပြည်တော်သမရအိမ်တော်မှာနှစ်ပတ်တကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားခဲ့ပါတယ
်။သမရယုံရဲ့မူဝါဒသဘောထားကတော့အမှုမှန်ဖော်ထုတ်ရေးပေါ့နော်။အဲ့ဒါကိုလေးစားပြီးဆောင်ရွက်ဖို့ဖြစ်တယ်။တကယ်လို့အမှုမှန်တရားခံအမှန်အပေါ်ထုတ်နိုင်လို့ဆိုရင်သက်ဆိုင်တဲ့တာဝန်ရှိတဲ့လူတွေတာဝန်ယူတာဝန်ခံဖို့ယူပါလိမ့်မယ်။အဲဒါလည်းကျွန်တော်တို့ပြသတာကသွားသွားပြီးဖြစ်တယ်။နောက်ဒုတိယချက်ကတော့ဒီကာလမှာဒီကိစ္စကတရားရုံးမှာစစ်ဆေးစီရင်နေတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်အုပ်ချုပ်ရေးအနေနဲ့တစုံတရာပြောစရာမရှိဘူး။ပြောမှလည်းမဟုတ်ဘူး။ဒါကြောင့်လည်းဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်ရေးတရားစီရင်ရေးဥပဒေကျူရီဒါကပြီးသားပြီးအတက်နိုင်ကိုဖိုင်ထားတင်တော့ဖြစ်တယ်။ဖြစ်တဲ့အတွက်တရားရုံးရဲ့ပုံပြချက်ဒီပုံမှာတစုံတရာပြောင်းမှုနိုင်တဲ့ဟာတွေမရှိအောင်ကျွန်တော်တို့ပြီးဆက်ပါတယ်။အခုလက်ဆက်နေတဲ့လူတွေတိမ်းဆောင်လာလို့ထွက်ပြေးလာလို့တော့ဖြစ်ဖို့ကတော့ဒေသဖွဲ့အာမခံတာလို့ဖြစ်ပါတယ်
။အာဓမပြည့်စင်ခံရသူဟာ၃နှစ်အရွယ်ကျောင်းသူလေးဖြစ်နေတဲ့အတွက်သူ့ရဲ့နာမည်ရေးမသုံးဘဲနာမည်ဝတ်အဖြစ်ပေးထားတဲ့ဗစ်တိုးရီးယားရဲ့အမှုကိုကင်တွယ်နေတဲ့အစိုးရရှေ့နေတွေကတော့အမှုမှန်ပေါ်ပေါက်ရေးကြိုးပမ်းဆောင်ရွက်တာမျိုးမတွေ့ရဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းမင်းဦးကတုံ့တက်ပါတယ
်။ဥပဒေရရှိဖြစ်တဲ့ဒီကိုယ်တိုင်ကတဲ့ရှေ့ပေါ်ပေါက်ချက်တွေရဘလို့ရင်းမြစ်နေဘာဖြစ်နေလဲဆိုတာကိုပြောရမယ်ဆိုတာတက်တည်ဖြစ်ဆိုတဲ့သူကသာပထမယုံကြည်မှဆိုလို့ရှိရင်နှင်းမှုကိုနောက်တော့တရားဖြစ်ပြင်သွင်းဖို့အတွက်ကျောက်သားကကျွန်တော်တို့တွေ့ရတယ်အကင်းကျစ်တဲ့နေရာဒေသကိုစစ်ဆေးကြည့်ဖို့အတွက်ကြားရတာကျွန်တော်တို့တွေ့ရတယ်ဒါတွေကအမှန်ဆိုလို့ရှိရင်ဥရိယာရှိကိုယ်တိုင်ကိုကငကိုရဲကိုကလောက်ရမဲ့ကိစ္စဖြစ်နောက်ပြီးတော့တခါဒုတိယယုံရင်းရောက်တဲ့အခါကျတော့လေအားကင်းဖြစ်တဲ့သူကဗီဒီယိုမှတ်တမ်းယူထားတဲ့ဥစ္စာကိုတက်တေကန်တင်သွင်းတယ်တင်သွင်းတဲ့အခါမှာလေဒီတက်တေကန်ကတင်သွင်းမိသားဖြစ်တဲ့အတွက်လက်မခံသင့်ပါဘူးဆိုတဲ့ဒါကမျိုးပြောတဲ့အခါကျတော့ကျွန်တော်တို့တော်တော်အံ့ဩလေ။ဒါကြောင့်ဥပဒေရရှိပြီးဒါလည်းဒီမှုမှာအတိုင်းအတာတစ်ခုတည်းအမှန်တရားမပေါ်ပေါက်အောင်ဖုံးကွယ်နေတယ်လို့ကျွန်တော်တို့တင်ပြရရှိတယ်
။အခုနောက်ဆုံးတရားရုံးချိန်မှာတရားလူတွေဘက်ကတက်တဲ့အဖြစ်ဖုန်းနဲ့အတူအဲ့ဒီထဲမှာပါနေတဲ့ဗီဒီယိုဖိုင်တစ်ခုကိုတင်ပြနိုင်အောင်နဲ့အစိုးရရှေ့နေတွေဘက်ကကန့်ကွက်မှုရှိနေပေမဲ့တရားသူကြီးဘက်ကတက်တဲ့ကန်ဖုန်းနဲ့အဲ့ဒီထဲမှာရှိနေတဲ့ဗီဒီယိုဖိုင်တစ်ခုကိုလက်ခံအောင်လုပ်နိုင်ခဲ့တဲ့တရားလိုဗစ်တိုးရီးယားရဲ့မိဘနှစ်ဦးရှေ့နေဖြစ်တဲ့ဒေါ်ရွှဲမြူအောင်ရဲ့ဆောင်ရွက်ချက်ဟာမှန်ကန်ကြောင်းဦးမင်းမင်းကပြောပါတယ်
။တရားလိုဖက်ကလိုက်ပါဆောင်ရွက်တဲ့ဒေါ်ရွှဲမြူအောင်ရဲ့ကံတွယ်ပုံအကြံပေးပုံတင်ပြပုံစတာတွေကိုတရားလိုရဲ့တပ်ပြည်တွေကလိုက်နာဆောင်ရွက်တဲ့အတွက်အခုလိုမျိုးထင်မှန်မြင်တာဖြစ်လာတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်။
ဩဂုတ်လ14ရက်နေ့ကနေပြည်တော်ဒက္ခိဏခရိုင်တရားရုံးချိန်မှာဗစ်တိုးရီးယားဖခင်ကိုယ်တိုင်ထွက်ဆိုခဲ့ပြီးသူကိုယ်တိုင်တင်သွင်းခဲ့တဲ့ဗီဒီယိုဖိုင်တွေဟာအမှုမဲ့ပေါ်ပေါက်ရေးအတွက်တရားရဂိုင်းနှုံအရေးပါကြောင်းတရားခန့်အဖြစ်ဆွဆွဲခံထားရတဲ့ကျောင်းကားဒရိုက်ဘာအောင်ကြီးရဲ့ရှင်နီဒေါ်စုဒါလီအောင်ကလည်းတရားရုံးချိန်အပြီးသတင်းနောက်တွေကိုအခုလိုပြောခဲ့ပါတယ်
အမှုမှန်ပေါ်ပေါက်မှုလည်း 100% ယုံတယ်။ပေါ်ရမယ်လို့ရှင်းတယ်။ဓာတ်ပုံ၅ပုံရှားပြတယ်။ဓာတ်ပုံကနှင်းလူ၊ဓာတ်ပုံကကိုကို၊ဓာတ်ပုံကညီညီ။ဒီနောက်ဓာတ်ပုံကအောက်ကြီးပေါ့နော်။နောက်ဓာတ်ပုံကတော့ကိုကိုရဲ့ညီညီရဲ့ပါတဲ့ပုံ။အကုန်လုံး၅ပုံရှားပြတဲ့အခါမှာကလေးကအဲ့ဒီ၅ပုံထဲမှာအောက်ကြီးကိုမသိဘူးလို့ပြောတယ်။ကိုကိုနဲ့ညီညီကိုမိမိကိုလှောက်တာဒီကိုကိုနဲ့ညီညီကိုပြောတယ်။သူ့ကိုဟိုဟာပေါ့တက်ပြစ်ရှင်တယ်ပေါ့နော်။ဒါညာနဲ့ခဲရနေပါရင်လည်းထိုးတယ်။အဲ့လိုမျိုးသူတွေစီတောင်းနဲ့ပြန်ပေးပေါ့နော်။ဒါမျိုးပြောတယ်။အဲသူ့ရဲ့ဂူဂူဖိုင်ထဲမှာတော့အားလိုက်တွေ့ရတယ်
။ဒါမဲ့ရုံးချင်းကိုတော့ဩဂုတ်လ28ရက်မှာချိန်ဆထားပြီးဗစ်တိုးရီးယားရဲ့အဖွားဖြစ်သူနဲ့မူလာရန်ကျောင်းက CCTV မှတ်တမ်းတွေကိုရဲတပ်ဖွဲ့စီအံ့နံခဲ့တဲ့ကိုရန်နောင်ထေရုကိုစစ်ဆေးမှာဖြစ်ပါတယ်။လက်ရှိ Wisdom Hill ကျောင်းကိုခွင့်ပြုချက်မရပင်နဲ့ဖွင့်ထားတဲ့အတွက်ဥပဒေနဲ့အညီအရေးယူဆောင်ရွက်မှာဖြစ်တယ်လို့ကျောင်းလဲပိတ်ထားရမှာဖြစ်ကြောင်းတမရယုံပြောခွင့်ရဦးစော်ထေကဇူလိုင်လသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ရှင်။